ို့တွေ့ဆုံမိ냐မိပြည့်တဲ့အတွက်ထူးကျေးဇူးတင်ပါတယ်
။ကျွန်တော်ကလည်းဒီကိုလာပြီးတော့ပြောဆိုခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ်
။ထမဆုံးအနေနဲ့မြမပြည်ကိုလာခဲ့တဲ့ခရီးစဉ်ရဲ့ရည်ရွယ်ချက်ကိုသိပြရစီတာရှင်
။ Well this is my third trip to Myanmar. I first came in 1994.
ဒီခီးစဉ်ကတတရအချိန်မြောက်ခီးစဉ်ဖြစ်ပါတယ်1994ခုနှစ်ကတခါ2012ခုနှစ်နွေရာသီတုန်းကတခါလာခဲ့ပူပါတယ်ဒီတစ်ခေါက်ကတော့အမေရိကန်တန်ယုံရဲ့ဖိတ်ကြားချက်နဲ့ပညာရှင်ပူပေါင်းဖလှယ်ရေးအစီအစဉ်အရလာခဲ့တာပါရွေချက်ကတော့မြန်မာလူပေါင်းတိုင်ဝမ်ကကျောင်းသားလူငယ်တွေဆရာဆရာမတွေအဖွဲ့အစည်းတွေလူထုအခြေပြုအဖွဲ့အစည်းတွေအတွေးခေါ်ပညာရှင်တွေနဲ့အစိုးရအရာရှိတွေကိုတွေ့ဆုံပြီးတော့အမေရိကန်နဲ့အရှေ့တောင်အာရှရဲ့ထိတွေ့ဆက်ဆံရေးအရေးကြီးတဲ့အကြောင်းကိုရှင်းလင်းပြောဆိုဖို့ဖြစ်ပါတယ်။အထူးသဖြင့်ကတော့ပြောင်းလဲနေတဲ့အရှေ့တောင်အာရှမှာမြန်မာနိုင်ငံရဲ့အခမ်းကဏ္ဍအရေးပါတဲ့အကြောင်းပြောပြခြင်းလို့ဖြစ်ပါတယ်
။ Myanmar's role is so important within the context of the changing Asia and changing Southeast Asia. So that's basically the mission.
အခုလောလောဆယ်မြန်မာနိုင်ငံဟာအာဆီယံလက်ကျဥက္ကဋ္ဌတာဝန်ယူထားရတယ်ဆိုတော့ဒီဒေသတွင်းမှာမြန်မာနိုင်ငံရဲ့ဥဆောင်မှုအခမ်းအနားကိုဘယ်လိုများတုံ့တက်လို့ရပါလဲရှင
် Well first of all I think I start from the premise that given the dramatic changes in Myanmar Burma over the last 2-3 years
လွန်ခဲ့တဲ့နှစ်နှစ်သုံးနှစ်အတွင်းမှာမြန်မာနိုင်ငံဟာအပြောင်းလဲကြီးပြောင်းလဲလာခဲ့တာကိုတွေ့ရပါတယ်အခုဆိုရင်အာဆီယံကိုအင်ရှင်အဖြစ်တာဝန်ယူနေရပါပြီသိတဲ့အတိုင်းပါပဲအရင်တုန်းကဆိုမြန်မာနိုင်ငံအာဆီယံအလဲကျဥက္ကဋ္ဌတာဝန်ယူမဲ့အရေးဖြစ်မှဖြစ်ပါမလားဆိုပြီးတော့မေးခွန်းတွေထုတ်ခဲ့ကြတာပါအခုတော့အာဆီယံအလဲကျဥက္ကဋ္ဌတာဝန်ယူနေတာကိုတခြားနိုင်ငံတွေကပါအတိအမဲ့ပြုလာတာကိုတွေ့ရပါတယ်ထူးခြားတဲ့အချက်ကတော့ဒီနှစ်အတွက်အမေရိကန်နဲ့အာဆီယံအကြားဆက်ဆံရေးမှာမြန်မာနိုင်ငံကပူးပေါင်းညှိနှိုင်းရေးမှုအဖြစ်တာဝန်ယူထားတာပဲဖြစ်ပါတယ်။စက်တင်ဘာလ28ရက်နေ့ကအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီနဲ့မြန်မာနိုင်ငံသားဝန်ကြီးဦးဝနမောင်လင်းတို့နယူးယောက်မြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒါဟာမြန်မာနိုင်ငံမှာလက်ရှိအကောင်အထည်ဖော်နေတဲ့ပြည်ပြင်ပြောင်းလဲရေးကိုထင်ဟပ်စေတဲ့လက္ခဏာတွေပဲဖြစ်ပါတယ်။မြန်မာနိုင်ငံဟာအာဆီယံ10နိုင်ငံမှာလက်တွေ့ကျကျအပြည့်အဝပါဝင်လာတဲ့နိုင်ငံအဖြစ်ယက်တည်နိုင်တာကိုလည်းတွေ့ရပါတယ
်။
American ပြည်အောင်စုကမြန်မာနိုင်ငံကိုထိတွေ့ဆက်ဆံနေတဲ့တချိန်ထဲမှာပဲပိတ်ဆို့မှုတချို့နဲ့ကန့်သတ်ထားတာဖြစ်ပါတယ်။မြန်မာနိုင်ငံအပေါ်ရက်တည်တဲ့ American ရဲ့နိုင်ငံသားရေးမူဝါဒဟာအပြုသဘောဆောင်တယ်လို့ယူဆလို့ရပါမှာရှင့
်။ I think US foreign policy towards Burma reflects Burma.
American ရဲ့မြန်မာနိုင်ငံအပေါ်ထားရှိတဲ့နိုင်ငံသားရေးမူဝါဒဟာမြန်မာပြည်ရဲ့လက်ရှိအခြေအနေပေါ်မှာမူတည်ပြီးတော့ထင်ဟပ်တာဖြစ်ပါတယ်။ American ရဲ့နိုင်ငံသားရေးမူဝါဒဟာအသွင်ကူးပြောင်းနေတယ်လို့မြန်မာပြည်ရဲ့နိုင်ငံသားရေးမူဝါဒဟာလည်းအသွင်ကူးပြောင်းရေးကာလမှာရှိနေဆဲဖြစ်တာကြောင့်ဟန်ချက်ညီတယ်လို့ပြောနိုင်ပါတယ်။ဒါကြောင့်နှစ်ဖက်ဆက်ဆံရေးတိုးတက်မဲ့အခြေအနေကိုတည်ဆောက်နိုင်မှာဖြစ်ပါတယ်။တန်တမာရေးလူမှုရေးစီးပွားရေးလူထုအခြေပြုအဖွဲ့အစည်းစတဲ့နယ်ပယ်တွေမှာပူးပေါင်းဆောင်ရွက်ကြဖို့ဖြစ်ပါတယ်။တချိန်တည်းမှာပဲအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ရဲ့ဒစိတ်ဒေသအရာပိတ်ဆို့မှုတချို့ကိုတော့ကန့်သတ်ထားဆဲဖြစ်ပါတယ်။တခြားနိုင်ငံတွေမှာလိုပဲမြန်မာနိုင်ငံနဲ့ဆက်ဆံရေးမှာလုံးဝအပြုသဘောဆောင်တာလည်းမဟုတ်သလိုလုံးဝအစိုးမြင်တဲ့သဘောလည်းမဟုတ်ပါဘူး။ဒါပေမဲ့အကျိုးစီးပွားနဲ့ရှင်တဲ့အသာစီးရမယ့်အနေအထားအရအပြိုင်ဆိုင်ဆက်ဆံတာလည်းဖြစ်နိုင်တယ်လို့သုံးသပ်မိပါတယ်။အဓိကကျတဲ့တိတာထင်ရှားတဲ့ပိတ်ဆို့မှုတွေကိုရုတ်သိမ်းပြီးတော့မပြောပါတော့တဲ့ပိတ်ဆို့မှုတွေကိုတပြိုင်တည်းကန့်သတ်ထားတာဟာနိုင်ငံအတွင်းအသွင်ကူးပြောင်းရေးဟန်ချက်ကိုထိမ့်ပေးတာဖြစ်တဲ့အတွက်အမေရိကန်ရဲ့နိုင်ငံသားရေးမူဝါဒကိုထင်ဟပ်စေတာပဲဖြစ်ပါတယ
်။
ဒါနဲ့အာဆီယံအသင်းကြီးကအမေရိကန်ပြည်ထောင်စုအတွက်ဘယ်လိုများအရေးပါနေတာပါလဲရှင
် Well that's really a fairly important and this puts Myanmar in context. I know it's quite important for the Burmese Myanmar people to see the normalization and the transition here as the sole fact.
ဒီနေရာမှာမြန်မာနိုင်ငံနဲ့ဆက်ဆံရေးကိုပဲကြည့်ကြရအောင်ပါ။မြန်မာပြည်သူတွေအနေနဲ့အမေရိကန်နဲ့ပုံမှန်ဆက်ဆံရေးအရေးကြီးတယ်ဆိုတာကိုလက်ခံကြတယ်လို့ယုံကြည်ပါတယ်။သမရဥပမာအစိုးရကအရှိတောင်အာရှဒေသနဲ့ပြန်လည်ဆက်ဆံရေးမှာချင်းခွင်ရှာနှိမ့်တဲ့မူဝါဒအရမြန်မာနိုင်ငံနဲ့ဆက်ဆံရေးကလည်းအရေးကြီးတယ်ဆိုတာကိုမြန်မာပြည်သူတွေကိုသိစေချင်ပါတယ်။အရှိတောင်အာရှနိုင်ငံတွေဖြစ်တဲ့ဗီယက်နမ်၊ကမ္ဘောဒီးယား၊လာအိုမလေးရှားစတဲ့နိုင်ငံတွေကိုသမရဥပမာတွားရောက်ခဲ့ပါတယ်။နှစ်ပေါင်း50ကျော်အတွင်းအမေရိကန်သမရတအူးအနေနဲ့မလေးရှားနိုင်ငံကိုပထမဆုံးအကြိမ်တွားရောက်ခဲ့တာပါ။2012ခုနှစ်နိုဝင်ဘာလတုန်းကသမရဥပမာမြန်မာပြည်ကိုရောက်ခဲ့ပြီးတော့ဒီနေ့နိုဝင်ဘာမှာလည်းနောက်တစ်ခေါက်အရောက်လာဖို့ရှိပါတယ်။ဒါဟာတိတ်ကိုနိုးကြားတက်ကြွတဲ့ဒီဒေသကိုအမေရိကန်ရဲ့မျိုးဆက်နှစ်ဆက်ကဆက်ဆံရေးပြန်လည်စတင်လိုက်တာလည်းဖြစ်ပါတယ်။အာဆီယံဟာအမေရိကန်ရဲ့စတုဒ္ဒအကြီးဆုံးကုန်သွယ်ဘက်ဖြစ်ပါတယ်။အမေရိကန်ရဲ့တခုတည်းသောယင်းနှိမ့်မြှုပ်နှံမှုအများဆုံးရှိတဲ့နေရာလည်းဖြစ်ပါတယ်။ အခြေချနေထိုင်တဲ့အမေရိကန်တွေတနည်းတခြားတိုးပွားလာတဲ့ဒေသလည်းဖြစ်ပါတယ်။အမေရိကန်တက္ကသိုလ်တွေမှာလည်းအာဆီယံဒေသကကြောင်းသားဥယျာဉ်တနည်းတခြားတိုးလာတာတွေ့ရပါတယ်။အာဆီယံ7နိုင်ငံရဲ့စီးပွားရေးဟာလည်းကမ္ဘာစံချိန်မီတိုးတက်လာနေပြီးတော့လူကြီးအသင်းတင်းရှိတဲ့အာဆီယံဟာလာမယ့်စနစ်အတွင်းမှာစီးပွားရေးတဟုန်ထိုးတိုးတက်လာလိမ့်မယ်လို့လည်းခန့်မှန်းရပါတယ်။ဒီချက်တွေကြောင့်အာဆီယံဟာအမေရိကန်အတွက်ပိုပြီးတော့အရေးပါတဲ့ဒေသဖြစ်လာရတာပါ။အမေရိကန်အနေနဲ့အာဆီယံတွင်းရင်းမှုချုပ်ယုံကတဆင့်ပုံမှန်လူမှုအချင်းချင်းဆက်ဆက်ပေါင်းစည်းရေးရောတရားဝင်အစိုးရအချင်းချင်းဆက်ဆက်ပေါင်းစည်းရေးပါလှုပ်ရှားရင်းနဲ့ပတ်ဝန်းကျင်အသစ်ကိုဖန်တီးနေပါတယ်ဒီရာစုနှစ်ဟာအာရှရာစုနှစ်လို့ဆိုတာထက်ကမ္ဘာရာစုနှစ်လို့ပြောရမှာဖြစ်ပါတယ်အာရှမှာအရှိတောင်အာရှရဲ့အခမ်းကဏ္ဍကအရေးပါတယ်လို့အရှိတောင်အာရှမှာမြန်မာကလည်းအခရာကြပါတယ
်
မြန်မာနိုင်ငံဟာပထဝီအနေထားအရဆိုရင်လူဦးရေတိတ်ထူထားလာတဲ့အိန္ဒိယနဲ့ပြုတ်နိုင်ငံကြားမှာတည်ရှိနေပါတယ်။ဒါကြောင့်အမေရိကန်နဲ့အဲ့ဒီနှစ်နိုင်ငံရဲ့ဆက်ဆံရေးမှာမြန်မာနိုင်ငံဟာပထဝီနိုင်ငံကြီးအရာအမေရိကန်အတွက်မဟာစီးပွားကျတယ်လို့ဆိုနိုင်ပါလားရှင
်။ Yes, I mean there's no question that Burma occupies an incredibly strategic context in the Indo-Pacific Maritime Corridor.
ဟုတ်ပါတယ်မြန်မာဟာ Indo-Pacific Maritime Corridor Indo-Pacific ရေကြောင်းဇင်းကြံတစ်လျှောက်မှာတည်ရှိတဲ့အတွက်မဟာဗျူဟာကျတယ်ဆိုတာကတော့မေးခွန်းထုတ်เสียမလို့ပါဘူးအနောက်ဘက်မှာတောင်အာရှအရှေ့ဘက်မှာအရှေ့အာရှရှိနေတော့မြန်မာရဲ့အနေအထားကအရေးကြီးပါတယ်လွန်ခဲ့တဲ့ဆယ်နှစ်ကိုပြန်ကြည့်မယ်ဆိုရင်တော့အမေရိကန်ကအဆက်ဆံမလုပ်ဘဲနေခဲ့တုန်းကတရုတ်နဲ့အိန္ဒိယနိုင်ငံကမြန်မာနိုင်ငံနဲ့ထဲထဲဝင်ဝင်ပါဝင်ပတ်သက်ခဲ့ကြတာပါအခုချိန်မှာတော့ကျွန်တော်အမြင်ပြောရရင်တရုတ်နဲ့မြန်မာအိန္ဒိယနဲ့မြန်မာဆက်ဆံရေးပဲမဟုတ်တော့ပါဘူး။ယူရိုပါနိုင်ငံတွေ၊ဂျပန်၊ကိုရီးယားစတဲ့နိုင်ငံတွေစသဖြင့်မြန်မာအနေနဲ့ကမ္ဘာနဲ့ချီပြီးတော့ဆက်ဆံလာတာတွေ့ရပါတယ်။မြန်မာရဲ့မဟာဗျူဟာကျတဲ့အနေအထားကဒေသတွင်းအင်အားကြီးတရုတ်နဲ့အိန္ဒိယတင်မကပါဘူး။ရှေ့တောင်အာရှနိုင်ငံတွေနဲ့ရောကမ္ဘာတဝန်းလုံးနဲ့ပါတဖြည်းဖြည်းပေါင်းစည်းနေတာဖြစ်ပါတယ်။ဝါရှင်တန်မှာရှိတဲ့ Eastward Center ကလည်းမြန်မာနိုင်ငံရဲ့အဓိကကျတဲ့ပြည်ပဆက်ဆံရေးအနေအထားကိုလေ့လာသုတေသနလုပ်နေပါတယ်။တိတ်ကိုစိတ်ဝင်စားဖို့ကောင်းပါလေ။ထိုင်း၊စင်ကာပူ၊အိန္ဒိယ၊ EU ၊ဥရောပသမဂ္ဂနဲ့ဂျပန်စတဲ့နိုင်ငံအားလုံးဟာမြန်မာနိုင်ငံနဲ့တိတိဆက်ဆံနေကြတာကိုတွေ့ရပါတယ်။ပညာရေး၊လူမှုရေး၊စီးပွားရေးစတဲ့နယ်ပယ်တွေမှာပူးပေါင်းဆောင်ရွက်နေကြတာပါ။ဒါကြောင့်မြန်မာဟာတရုတ်နဲ့အိန္ဒိယကြားမဟာဗျူဟာကျောက်ုံတွေမကပါဘူး။အာရှနဲ့ပစိဖိတ်ဒေသနဲ့ပိုပြီးတော့ပေါင်းစည်းလာသလိုအာဆီယံတို့အရေးပါတဲ့အသင်းဝင်နိုင်ငံတနိုင်ငံအဖြစ်ရည်တည်နိုင်ပြီလို့ယူဆပါတယ
် New asset in the context of a more integrated ASEAN and Asia Pacific
မြန်မာပြည်သူအများစုဒီအောက်ခြေလူတန်းစားကတော့အာဆီယံလူပေါင်းအတိုင်းဝိုင်းဆိုတာကိုသိသိပုံမရကြပါဘူးလေဒီတော့မြန်မာတာဝန်ရှိပုဂ္ဂိုလ်တွေလူမှုအခြေပြုအဖွဲ့အစည်းတွေနဲ့တွေ့တဲ့အခါမှာလူမှုကိုအာဆီယံနဲ့ပတ်သက်ပြီးတော့အသိပညာပေးဖို့ဘယ်လိုများအကြံပေးခြင်းပါလဲရှင်
Well, I've been traveling throughout Southeast Asia over the last few weeks. I've been to Indonesia, Singapore, Malaysia.
ပြီးခဲ့တဲ့သတင်းပတ်တွေအတွင်းအရှေ့တောင်အာရှနိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှား၊စင်ကာပူနဲ့မလေးရှားနိုင်ငံတွေကိုကျွန်တော်ရောက်ခဲ့ပါတယ်။မြန်မာတနိုင်ငံတွေဒီလိုဖြစ်နေတာမဟုတ်ပါဘူး။တခြားနိုင်ငံတွေမှာလည်းအောက်ခြေလူထုအများစုကအာဆီယံဆိုတာကိုမသိကြပါဘူး။အမေရိကန်တွေတော်တော်များများကလည်းအာဆီယံကိုမသိကြပါဘူး။ပထမအနေနဲ့ကတော့တနိုင်ငံလုံးအမျိုးသားရေးအသွင်နဲ့အသိပညာပေးရပါမယ်။မြန်မာနိုင်ငံအနေနဲ့အာဆီယံနိုင်ငံတွေထဲမှာတင်မကပဲနိုင်ငံတကာမှာဝင်ဆက်အောင်အရေးပါအရာရောက်အောင်အောင်မြင်အောင်လုပ်ဖို့ဆိုရင်ပြည်သူတွေကြားမှာအင်္ဂလိပ်စကားပြောကျွမ်းကျင်ဖို့စွမ်းရည်မြန်မာရေးလူမှုဘဝဖွံ့ဖြိုးရေးအခြေခံအဆောက်အဦးခိုင်မာရေးစတာတွေလုပ်ပေးဖို့လိုသလိုလူမှုစီးပွားကျန်းမာရေးစတဲ့စိန်ခေါ်မှုပြဿနာတွေကိုလည်းဖြေရှင်းနိုင်မှဖြစ်ပါမယ်ဒုတိယအနေနဲ့ကတော့အပေါ်ကတာဝန်ရှိသူတွေကနေဆောင်ရွက်ဖို့ဖြစ်ပါတယ်ဥပမာအခုနယူးယောက်မှာမြန်မာနိုင်ငံသားရေးဝန်ကြီးကအာဆီယံနိုင်ငံသားရေးဝန်ကြီးတွေကိုဦးဆောင်ပြီးတော့ကုလသမဂ္ဂနဲ့အစည်းအဝေးမှာနိုင်ငံကတာဝန်ယူဆောင်ရွက်နေတာမျိုးဖြစ်ပါတယ်။ဒါဟာအစိုးရကနေအာဆီယံအတိုင်းအဝန်းမှာတာဝန်ယူနေတဲ့သဘောလည်းဖြစ်ပါတယ်။မန္တန်ကြီး၃ခုဖြစ်တဲ့နိုင်ငံရေးတည်ငြိမ်မှုစီးပွားရေးခိုင်မာမှုလူမှုအတိုင်းအဝန်းနဲ့ယဉ်ကျေးမှုစတာတွေအတွက်မြို့သားရေးအရာရောဒေသတွင်းအတွက်ပါထည့်သွင်းစဉ်းစားကြဖို့ဖြစ်ပါတယ်။အာဆီယံစီးပွားရေးအတိုင်းအဝန်းရည်မှန်းချက်ကိုလည်းအစပြိုးနေပါပြီ။ဒီမှန်ချက်အတိုင်းအပြည့်အဝအကောင့်ထဲပေါ်လာတော့အလံဝေးနေပါသေးတယ်
။ The process I think will continue but has to start at home here in Burma or in any country for that matter.
သမရဥပမာကအရှိအရှာထိပ်သီးနေတာကံကိုတက်ရောက်ဖို့မြန်မာနိုင်ငံကိုနိုဝင်ဘာလအတွင်းမှာလာဖို့ရှိပါတယ်။ဒီကြီးမင်းအနေနဲ့တကယ်လို့များသမရဥပမာနဲ့များတွေ့ခင်ရခဲ့မယ်ဆိုလို့ရှိရင်သူ့မြန်မာပြည်ကိုမလာခင်မြန်မာရင်းနဲ့ပတ်သက်လို့ဘာတွေများထောက်ခံကြံပေးခြင်းပါလိမ့်ရှင်။
Well, if I ever had the chance, I guess I would say, first of all, that I would congratulate him on the initiative shown by his administration in opening up this relationship.
Patama zone အနေနဲ့ American Soya ရဲ့ထိတွေ့ဆက်ဆံရေးမှုအရပြန်လည်ဆက်ဆံနိုင်ခဲ့တာကိုဂုဏ်ယူကြောင်းပြောလိုပါတယ်။သမ္မတ Obama ကမြန်မာအသွင်ကူးပြောင်းရေးကာလကိုအခွင့်ကောင်းယူပြီးတော့ပြန်လည်ဆက်ဆံခဲ့တာလို့ယူဆပါတယ်။ American စနစ်အရလှုပ်လို့ရတာကန့်သက်ထားတာတွေကြားတဲ့ကထိတွေ့ဆက်ဆံဖို့အစပြိုးနိုင်ခဲ့တာကိုပဲချီးကျူးရမှာပါ။ဒုတိယချက်ကတော့ကျွန်တော်ရဲ့မြန်မာပြည်ခီးစဉ်အတွေ့အကြုံအရမြန်မာပြည်သူတွေမှာအင်အားတွေစိတ်ဝင်စားမှုတွေအပြည့်ရှိနေတာကိုတွေ့ရပါတယ်။လူငယ်တွေဟာလည်းပြင်ပလောကနဲ့ထိတွေ့ဖို့စိတ်ပြင်းပြနေတာကိုတွေ့ရပါတယ်။မြန်မာပြည်မှာကပြင်ပလောကကထိတွေ့ဆက်ဆံဖို့အရင်အမြစ်ကမရှိသလောက်ရှားပါတယ်။ဆွမ်းဆောင်ရေးကလည်းအကန့်အသတ်တွေရှိပါတယ်။အကောင်းဆုံးဖြစ်အောင်ဘလို့လုပ်ရမလဲဆိုတဲ့နီလန်းတွေရှာဖွေနေကြစေလို့ယူဆပါတယ်။ဒါကြောင့်သမ္မတဩဘာမားအစိုးရအနေနဲ့မြန်မာလူငယ်တွေရဲ့လိုအပ်ချက်တွေကိုတစ်ဖက်တစ်လမ်းကထောက်ပံ့ကူညီပေးဖို့ထောက်ခံအကြံပြုချင်ပါတယ
် Would from my vantage point be good not only for Burma and Myanmar but good for the United States.
ကျေးဇူးအများကြီးပါရှင်
Thank you very much. Pleasure to be here.